ဩစတြေးလျ Open တင်နစ်ပြိုင်ပွဲမှာစပိန်နိုင်ငံသားရာဖယ်နာဒယ်အနိုင်ရပြီး Grand Slam လို့ခေါ်တဲ့ချန်ပီယံဆုပေါင်း22ကြိမ်မြောက်နဲ့အများဆုံးစံချိန်တင်လိုက်ပါတယ်။အမျိုးသားတဦးချင်းဖိုင်နယ်ကိုတနင်္ဂနွေနေ့က Melbourne မြို့ Rod Laver Queen ကြီးမှာကစားကြရမှာကမ္ဘာအဆင့်နံပါတ်6 Nadal ကရုရှားကဒန်နီယယ်မက်ဒီဒက်ကို5ပွဲအကြိမ်နဲ့ကစားပြီးနောက်ဆုံးမှာ Nadal က2-6, 6-4, 6-4, 6-5နဲ့ပိုဆွဲသွားတာပါ။ Rod Laver Queen ကြီးမှာ Nadal နဲ့ Medvedev တို့အကြိမ်နဲ့ကစားခဲ့ကြပြီးစုစုပေါင်းပွဲချိန်9နာရီ24မိနစ်ကြာပြီးဒါဟာ Grand Slam Final သမိုင်းမှာလည်းဒုတိယအချိန်အကြာဆုံးပွဲဖြစ်ပါတယ်။ပထမနှစ်ပွဲကို Medvedev ကအနိုင်ရပြီးတတိယပွဲမှာလည်းရှေ့ကနေဥဆောင်နေရမှာ Nadal ကပြန်အနိုင်ရပြီးတော့နောက်ဆုံးမှာပိုဆွဲသွားခဲ့တာပါ။ဒါဟာ Nadal အတွက်တော့ Australia Open ကိုဒုတိယအကြိမ်မြောက်ရတာဖြစ်ပြီးအခုလိုပိုဆွဲလိုက်တဲ့အတွက် Nadal ဟာ Grand Slam ကို22ကြိမ်မြောက်ရရှိပြီး Roger Federer နဲ့ကမ္ဘာအဆင့်1 Novak Djokovic တို့ကိုကျော်ပြီး Grand Slam အများဆုံးရတဲ့သူဖြစ်စံချိန်တင်သွားပါတယ်။